ဖေဖော်ဝါရီလ3ရက်နေ့ကပူတာအုံမျိုးနယ်အတွင်းကတပ်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ကြပြီး3ရက်နေ့မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့နောက်စွမ်ပီယန်အင်စီယန်နဲ့လုံရှာယန်ကျေးရွာကဒေသခံ3000ကျော်ဟာတောတောင်တွေအတွင်းကိုပုန်းရှောင်ခဲ့ရတာပါဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်လာတာနဲ့ရိခါအခက်အခဲဖြစ်လာတာကြောင့်စစ်ပြေးဒုက္ခတွေတွေနေရက်ပြန်နိုင်ရေးအတွက်မြကြီးနာခရိယန်ကောင်စီကချင်အတိုင်းမင်ကန်ကောင်စီနဲ့ PCG ခေါ်ကချင်ငိမ့်ငိမ့်အကျိုးဆောင်အဖွဲ့တွေကကြားဝင်ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အင်္ဂါနေ့မနက်ပိုင်းမှာတော့ဆွမ်ပီယန်နဲ့အင်စီယန်ကျေးရွာကတော်အတွင်းတင်းရှောင်နေသူ300ကျော်လောက်ဟာနေရက်ပြန်လာပြီဖြစ်ကြောင်း PCG ကဦးလမိုင်ကွန်ချာက VOA ကိုပြောပါတယ
်။ဒီနေ့ကနေမှာသူတို့ပေါင်း300နဲ့မှ19ဦးပါလေ။သူတော်မှာတင်းရှောင်နေတဲ့အဖွဲ့တွေအားလုံးကြံတရပါတယ်။အမဒီကုတော်တို့ဒီမြစ်သားမှာတင်းရှောင်နေတဲ့လူကတော့600ကျော် 900 ကျော်တန်တေးကြရတော့ကာကမင်းတို့တက်ခါတော့အားလုံးပြန်နေကုတော်ဆိုတော့အားလုံးမထက်ကိုညီနိုင်ကြတော့ရှိတယ်ပြ
။ဖေဖော်ဝါရီလ3က KIA တင်းဝင်ခဲ့တဲ့ဆွန်ဘီယန်တက်စကန်ကိုစစ်ကောင်စီတပ်ကမတ်လ3ရက်နေ့မှာပြန်လည်ထိုးစစ်ဆင်ပြီးနောက်တင်းဝင်ခဲ့တာပါ။ဒီလိုတင်းယူပြီးစစ်ကောင်စီတပ်ကဆွန်ပီယန်ကျေးရွာတွေအတွင်းမှာစခန်းချနေစဉ်နေရင်ရှိပစ္စည်းတွေတင်းယူတာတွေရှိကြောင်းလည်းဒေသခံတွေကပြောပါတယ်။ဆွန်ပီယန်နဲ့အင်စီယန်ရွာသားတွေနေရက်ပြန်မှုဆောင်ရွက်နေချိန်မှာပဲလုံရှာယန်ရွာကတောတောင်တွေကိုတင်းရှောင်နေသူတွေကိုလည်းမကြမီနေရက်ပြန်နိုင်မှုညှိနှိုင်းခဲ့ကြောင်းဦးလွတ်မိုင်ကွန်ချာကဆက်ပြီးပြောပါတယ
်။အမနဲ့ပဲကျွန်တော်တို့တွားရောက်တွေ့ဆုံခဲ့ဆက်ပါပြီ။အမတချို့လည်းဆိုရင်တို့ပေါ့လေအမတော့တော်တော်မဖြစ်ပေမဲ့ပေါင်းချင်တာနေလာမှာပေါ့လေတပ်ဖို့ဖြစ်တဲ့ခါကျတော့အခုကလည်းလည်းနဲ့ကြည့်လို့ချို့ဒါကလည်းသူ့ဆိုတဲ့ညာကျတော့သူ့မှာတော့ဆိုရင်မို့သူ့ကြောင့်ဟိုဒီတင်းချောင်းကလည်းရှိတယ်။တချို့ကတော့ယူမှာကြံကြံလာကြတယ်။တချို့တွေကတန်တန်တော့တယ်ကွာလုံးဖြစ်တော့
။လုံရှာရင်ဒေသခံသူကတော့တောတောင်တွေထဲမှာတင်းချောင်းနေသူယာနေချီကြံရှိနေပြီးသူတို့တွေကတိုက်ပွဲထပ်ဖြစ်မှာကိုစိုးရိမ်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ
်။အိမ်မှာပြန်လာတဲ့လူတွေရှိတယ်။အေးတချို့ကပြန်လာတယ်တချို့ကမပြန်လာသေးဘူး။တော်တော်ကြံသေးတယ်ရှိတဲ့ယာကနန်းနဲ့ရှိတယ်။သူကားတို့ပြန်လာတိုက်ပွဲဖြစ်နေတာကိုကြောက်လို့ပေါ့ဝါတကစစ်ကောင်စီကညမှာထွက်သွားတော့ဒိဖက်ထွက်သွားတယ်ဆိုတာမပြီးလိုက်ဘူးတဲ့တော့မှာပဲနေကြလားဟိုဒီမှာရောက်သွားလည်းမပြီးဘူးအဲ့လိုမျိုးဝတ်သွားပြီးတက်သွားစင်တော့တိုက်ပွဲဖြစ်မှာကြောက်လို့ပေါ့ကျွန်တော်တို့က
လုံရှာရင်ကျေးရွာဘက်မှာတော့ပြီးခဲ့တဲ့အပတ်ကဒေသခံ2000ကျော်လောက်တောတောင်တွေရဲ့တင်းရှောင်နေဆဲဖြစ်ကြောင်းဒေသအတွင်းလူမှုအသင်းအဖွဲ့တွေရဲ့မှတ်တမ်းတွေအရသိရပါဗျ။ဒီရက်ပိုင်းတွေအတွင်းပူတာအုံမြို့နယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ကချင်ပြည်နယ်ကမြစ်ကြီးနားဟိုပင်နဲ့ရွှေကူမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါဗျခင်ဗျာ။